တင်ပြမှာကတော့လုပ်ငန်းခွင်တစ်ခုမှာအယောင်မြင့်တင်ရေးဒါမှမဟုတ်ရင်လည်းဈေးကွက်ရှာဖွေရေးပေါ့လေအဲ့ဒီမှာအတူပါဝင်ကြရတဲ့လူငယ်တွေထဲမှာအငင်းခုံဖြစ်ကြတာကိုစပြီးတော့တင်ပြပါမယ်။သူတို့အကြံဉာဏ်တွေမျိုးစုံထုတ်ကြပါတယ်။အဲ့ဒီထဲမှာမှအစ်စ်ဝင်ရောက်လာတဲ့လူငယ်တယောက်ရဲ့စိတ်ကူးစိတ်တန်းတွေကိုသူ့ထက်ဝါရင့်နေတဲ့အဲ့ဒီလုပ်ငန်းထဲမှာအရင်ရောက်နေတဲ့သူတွေကနေပြီးတော့အမြဲပယ်ချနေတာကိုဟိုလူငယ်အစ်စ်ကကြာလာတဲ့အခါခံစားချက်ဖြစ်လာပြီးတော့ရင်ဖွင့်တာပါ။ဒါကိုကျွန်တော်တို့ကနားထောင်ကြရပါတယ်။အဲ့ဒီအခါမှာသူပြောနေတာကတော့ဘာဖြစ်လို့အမြဲတမ်းဝါကြီးတဲ့လူတွေလုံနေတာကြာပြီဆိုတော့လူတွေကပဲအများနဲ့မှန်တယ်လို့ဖြစ်နေရမှာလေကျွန်တော်စိတ်ကူးလဲတလှဲ့တလေအသုံးတက်တာရှိအောင်မှာပေါ့လို့ပြောရင်းနဲ့အတော်မကြည်မချမ်းဖြစ်နေတာပါအဲ့တော့နမူနာတစ်ခုအနေနဲ့တယောက်သောသင်္ဘောအရာရှိတယောက်ကပြန်ပြီးတော့ဒီကိစ္စကိုဆွေးနွေးပါတယ်သူတဲ့အလုတ်တင်ဘဝတုန်းကပါတဲ့သူရဲ့အရာရှိကဝါရင်အရာရှိဖြစ်ပါတယ်တဲ့သူတို့အတူတွဲပြီးတော့တာဝန်ထမ်းဆောင်ရပါတယ်အဲ့တော့သင်္ဘောမှာရှိတဲ့ပိုက်တွေကကွဲထွက်သွားပါတယ်တဲ့တခါကြတော့အဲ့တော့တင်မောရဲ့အဲ့ဒီကွဲထွက်ကုန်တဲ့ပိုက်တွေရဲ့သဘောကဘာလဲဆိုတော့စီဖြတ်တန်းတဲ့ပိုက်တွေပါစီရဲ့သဘောတရားကတော့ပူရင်ပွမယ်ပြီးရင်ကွဲထွက်မယ်ပေါ့ဒီလိုတွေးပါတယ်တဲ့ဒါကတော့အလုတ်တင်လေးရဲ့အတွေးပါဆရာကတော့အဲ့ဒီနားမှာအဲ့ဒီပိုက်ပေါ်ကိုတစုံတရာသောအလေးအပင်တွေပြုတ်ကျလို့ကွဲတယ်လို့ယူဆပါတယ်အဲ့တော့တပည့်နဲ့ဆရာနဲ့အယူဆမတူဘဲနဲ့လိုက်ပြီးတော့စီစစ်ကြည့်ကြတဲ့အခါမှာစီရီဆင်ပြီးတော့ထွက်သွားတဲ့နေရာတွေကမတူတာကိုတွေ့ပါတယ်အဲ့တော့ तू ကနှမျိုးပဲရှိတော့တာပေါ့ तू ကအပူအေးမမျှလို့လန့်ပြီးတော့ကွဲတာလားဒါမှမဟုတ်လို့ရှိရင်အလေးချိန်ရှိတဲ့အရာနဲ့ခိုက်မိပြီးတော့ကွဲတာလားဆိုတာကိုနှစ်ယောက်ငင်းခုန်ကြပါတယ်အဲ့တော့ဆရာရဲ့သဘောကတော့တခုခုနဲ့ထိခိုက်မိလို့ကွဲတယ်လို့ပဲယုံကြည်ပြီးတော့အောက်ကိုငုံကြည့်ပြီးတော့ပြောနေတာပါအောက်မှာစီရီစွန်းနေတဲ့အကွက်တွေကိုပြောပါတယ်ဒါပေမဲ့ငယ်ရွယ်တဲ့အလုတ်တင်လေးကတော့မျက်နှာချက်ကိုညွှန်ပြပြီးတော့ဒါဟာလန့်ပြီးကွဲတာဖြစ်ရမယ်မျက်နှာကြိုက်မှာပါဆင်နေတယ်လို့ပြပါတယ်အဲ့တော့သူတို့နှစ်ယောက်ကဖြစ်စဉ်တစ်ခုလုံးပြန်သုံးသပ်ပါတယ်နောက်ဆုံးတော့အလုတ်တင်ကလေးကကျွန်တော်တို့လာခဲ့တာဟာနော်ဝေးကနေလာတယ်နော်ဝေးနိုင်ငံဟာအနှုတ်6ဒီဂရီရှိတယ်အဲ့လောက်အေးခဲနေတဲ့နေရာကနေပြီးတော့အခုအရှိလဲပိုင်းရောက်လာတော့25ဒီဂရီစင်တီဂရိတ်ကိုကျော်ပြီတဲ့အဲ့ဒီတော့ဒါဟာလန့်ပြီးတော့ကွဲတာဖြစ်ဖို့များတယ်ဆိုပြီးတော့သူဟာအထောက်အထားတွေနဲ့ပြပါတယ်ရာဘာပိုက်တွေဟာဖိအားမြင့်လာတဲ့အခါမှာကန်ထွက်သွားတယ်ဆိုတာကိုပြပါတယ်နောက်ဆုံးတော့ဆရာဟာအထက်ထက်အခါကစစ်စစ်ကြည့်တဲ့အခါမှာသူ့ထက်ငယ်တဲ့အလုတ်တင်ရဲ့အတွေ့အမှန်နေတာကိုတွေ့တဲ့အခါမှာဘာမှထူးထူးထူးထူးငင်းမနေတော့မှထပြီးတော့လက်ဆွဲနှုတ်ဆက်ပြီးတော့မင်းအလားလာကောင်းနေအများကြီးရှိတယ်မင်းလိုအလုတ်တင်တယောက်နဲ့တွေ့ရတာငါအတွက်တော့အင်မတန်ဂုဏ်ယူတယ်လို့ပြောပါတယ်တဲ့ကဲအဲ့ဒီတော့ဒီတစ်ပတ်ပြောလို့ရင်းရဲ့အဓိပ္ပာယ်ကတော့စဉ်းစားနည်းတွေမှာစီနီယာဂျူနီယာဆိုတာမရှိဘူးလို့ရဲရဲရင့်ရင့်ထပြီးတော့တွေ့တဲ့အလေးအထားကိုပြောတာပါပဲပြောချင်တာအမှန်တရားပဲရှိတယ်စီနီယာတိုင်းကအများအားမှန်ရမယ်ဆိုတော့မဖြစ်နိုင်ဘူးအကျိုးအကြောင်းနဲ့ဆက်ဆက်စဉ်းစားနိုင်မှုတွေးခေါ်မျှော်မြင်နိုင်မှုသာလျှင်ဗရဏဖြစ်တယ်လို့ခုနကတစ်ချိန်လုံးကကြုံဘူးတဲ့တခါကလူငယ်လေးတယောက်ဖြစ်ခဲ့ဘူးတဲ့အခုတော့လူလက်ပိုင်းကနေပြီးတော့ခုနကမကြည်မချမ်းဖြစ်နေတဲ့လူငယ်ကိုသူတင်ပြတာပဲအမှန်တရားကိုလက်ခံဖို့ဆိုရင်ရင့်ကျက်တဲ့စိတ်ထားရှိရမယ်ဆိုတော့လေသူကပြောပါတယ်အဲ့တော့ပြဿနာကဘယ်မှာရောက်သွားလဲဆိုတော့စီနီယာဂျူနီယာဆိုတဲ့ပြဿနာပါအဲ့ဒီစီနီယာကအများအားမှန်ပြီးတော့ဂျူနီယာကဘယ်တော့မှပြန်လှလို့မရဘူးဆိုတာနေရာတကာမှာတွေ့ဘူးမြင်မှုကြမှာပါသူကတကယ်တော့လူအဖွဲ့အစည်းကိုထိခိုက်ပျက်စီးစေခဲ့တဲ့အချက်လက်တွေထဲမှာအဓိကလည်းအတော်ကြတယ်လို့ကျွန်တော်တို့ပြန်ပြီးတော့သုံးသပ်မိပါတယ်ပြောကြပါတော့လုပ်ငန်းခွင်တွေထဲမှာအဲဒုတိမှုတရားရောက်ကအလုပ်တစ်ခုကိုဝင်ကျင်နေအခွင့်အရေးတစ်ခုကိုလိုချင်နေဆိုရင်တော့မှအဲ့ဒီဌာနမှာအဲ့ဒီနေရာမှာအဲ့ဒီလက်မှတ်ရောင်းတဲ့နေရာမှာငါထက်စီနီယာဘသူရှိသလဲဘယ်အပတ်စဉ်ကဘသူကရှိသလဲဆိုတာကိုလှမ်းပြီးတော့မေးတာတိဖြစ်လာကြတာကိုအဲ့တော့ဟိုဌာနဆရာတွေမှာလူကြီးလှုပ်တဲ့လူချင်းအတူတူတောင်မှဘယ်လူကြီးကိုဘယ်လူကြီးကတစ်ချိန်လုံးကဘယ်ညာမောင်းခဲ့တာဆိုပြီးတော့ပြောရင်းနဲ့လွှမ်းမိုးဖို့စ조사ခဲ့ကြတာအမှန်တရားကပျောက်ပြီးတော့စီနီယာဂျူနီယာကသာအများရန်အပေါ်ကအုံမိုးတာတွေကိုတွေ့ဘူးကြမှာပေါ့အဲ့တော့ကျွန်တော်တို့စီမှာတော့အမှုအခင်းတွေဖြစ်ခဲ့တာတောင်မှတကယ်အမှားအမှန်ကနောက်တန်းကိုရောက်သွားပြီးတော့ဘယ်အပတ်စဉ်ကလူကြီးကဘယ်နေရာမှာရှိတာပဲဆိုတော့အချက်နောက်ကိုတကောက်ကောက်လိုက်ကြတာတွေ့ပါလိမ့်မယ်။ဒါကြောင့်မလို့တရားချင်းမဆိုင်တော့ဘဲနဲ့လူကြီးဘသူကြီးသလဲဆိုတာကိုပြိုင်ကြမယ်ဆိုတာမျိုးဖြစ်လာတာ။တကယ်တော့ကျွန်တော်တို့လူအဖွဲ့အစည်းမှာဓမ္မဆိုတဲ့တရားအစစ်ကိုအစစ်ဆေးခံရတာမရောက်ဘဲနဲ့ဝါနုဝါရင့်နဲ့ကြည်နေတဲ့အစဉ်အလာတွေကိုပြောင်းလဲပစ်ဖို့ဒီကနေ့စီနီယာဂျူနီယာမရှိအမှန်တရားပဲရှိတယ်ဆိုတော့အချက်ကိုတွေးခေါ်မိကြောင်းပြန်ပြောင်းပြီးတော့တင်ပြရပါတယ်